မြန်မာစစ်ကောင်စီကခန့်အပ်ထားတဲ့လက်ရှိဝင်ကြီးချုပ်ကိုရိုင်းနိုင်ငံရေးပါတီထောင်ပြီးတော့ရွေးကောက်ပွဲဝင်ဖို့လှုပ်တာဟာကိုပြထမ်းထားတဲ့ဥပဒေဆိုတာကိုကိုရိုင်းပြင်ပြီးတော့ချိုးဖောက်တာပဲဖြစ်တယ်လို့အခြေခံဥပဒေရေးရာကျွမ်းကျင်သူဥပဒေပညာရှင်တယောက်ကဝေဖန်ပြောဆိုလိုက်ပါတယ်။ဒါဟာရွေးကောက်ပွဲလုပ်ငန်းစဉ်ကိုအားနည်းစေတယ်လို့ရွေးကောက်ပွဲဝင်မဲ့တခြားပါတီတွေအတွက်လည်းချိန်ကြောက်မှုဖြစ်တယ်လို့ထောက်ပြပါတယ်။အပြည့်အစုံကိုကိုကျော်ကျော်သိမ်းဆက်ပြီးတော့ပြောပြပေးပါရှင်။
မဆီဆိုးရလက်ရှိဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းသိန်းစင်ဟာစစ်တပ်ရာထူးကနေနာယူပြီးဦးသိန်းစင်အဖြစ်ပြောင်းလဲလိုက်ပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာပဲသူ့အပါအဝင်တခြားစစ်ဗိုလ်ချုပ်ဟောင်းတွေဦးဆောင်တဲ့နိုင်ငံရေးပါတီတစ်ခုကိုဖွဲ့စည်းလိုက်တာပါ။အဲ့ဒီပါတီရဲ့နာမည်ကလည်းမြန်မာစစ်ကောင်စီကလူမှုရေးအဖွဲ့အစည်းဆိုပြီးဖွဲ့စည်းထားတဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်း USDA နဲ့နာမည်စင်တူပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ဖြစ်နေပါတယ်။ဒီလိုလောက်တာဟာဗိုလ်ချုပ်မှုကြီးတန်းရွှေကိုတိုင်လက်မှတ်ရေးထိုးထုတ်ပြန်ထားတဲ့အမိန့်ကိုချိုးဖောက်ရာကြားတယ်လို့အမေရိကန်ပြည်ထောင်စုအိန္ဒိယနာတက္ကသိုလ်ဒီမိုကရေစီအခြေခံဥပဒေဌာနကဥပဒေဘွဲ့လွန်ပါတကူသုတေသီဒေါက်တာဆလိုင်းငုံကျွန်းလျံကထောက်ပြပါဗျ
။နိုင်ငံရေးမှတ်ပုံတင်ခြင်းဥပဒေပေါ့နော်သူတို့အခေါ်ဥပဒေပေါ့ကျွန်တော်အခေါ်တော့အမိန့်ပေါ့ပုံမှန်လေးကဟာကြီးမှာနိုင်ငံဝန်ထမ်းမဟုတ်သူများလို့တရားပြဋ္ဌာန်းထားတယ်။နောက်ပြီးတော့2008အခြေခံဥပဒေဖွဲ့စည်းပုံပုံမှန်26ကကြီးမှာနိုင်ငံဝန်ထမ်းများဒီပါတီနိုင်ငံရေးနှင့်ကင်းစင်ရမည်ဆိုပြီးတော့အတိအလင်းပြဋ္ဌာန်းထားတယ်ဆိုတော့ဒီဝန်ကြီးချုပ်ဦးသိန်းစိန်နဲ့အဖွဲ့တွေကျန်းဖွဲ့ပါတီအဖြစ်ပါတီဖွဲ့ပြောဝင်မယ်ဆိုတာအဲ့ဒါဘူချုံမူကြီးတန်းရွှေလက်မှတ်ထိုးပြီးတော့ထုတ်ပြန်လိုက်တဲ့ရွေးကောက်ပွဲအမိန့်တွေမလေးစားရလဲကြတယ်2008အခြေခံဥပဒေကိုလည်းချိုးဖောက်ရကြတယ်လို့ကျွန်တော်ကတော့မြင်ပါတယ
်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့တပ်မတော်သားကိုယ်စားလှယ်တွေလွတ်တော်အသီးသီးမှ25ရာခိုင်နှုန်းပါဝင်ခွင့်ကိုအခြေခံဥပဒေမှာအတိအလင်းပြဋ္ဌာန်းထားပြီးသားဖြစ်ပါတယ်အဲ့ဒီ25ရာခိုင်နှုန်းအပြင်ကိုနောက်ထပ်နေရာတွေရယူနိုင်ဖို့စစ်တပ်ကိုကြောတော့နောက်ခံပြုမဲ့သူတွေနိုင်ငံရေးပါတီထောင်ပြီးရွေးကောက်ပွဲဝင်မယ်ဆိုတာအရင်ကတည်းကတွက်ထားပြီးသားဖြစ်ပေမဲ့အခုလိုလက်ရှိဝန်ကြီးချုပ်ကိုယ်တိုင်စစ်တပ်ကထွက်ပြီးပါတီထောင်ရွေးကောက်ပွဲဝင်ဖို့လှုပ်တာကတော့အင်မတန်ဆိုးရွားလွန်းတယ်လို့ဒေါက်တာငွန်ကျွန်းလျံကပြောပါတယ
်အခုလိုကိုထုတ်ထားတဲ့အမိန့်ကိုထုတ်ထားတဲ့ဥပဒေကိုမှမလိုက်နာပဲဝန်ထမ်းဖြစ်သားနဲ့ပါတီထောင်ပြီးရွေးကောက်ပွဲဝင်ဖို့လှုပ်တာတတော်ကိုရိုင်းဆိုင်တဲ့အလုပ်ဖြစ်တယ်အဲ့လိုလှုပ်လိုက်ခြင်းအပြင်ဒီရွေးကောက်ပွဲမှာပါဝင်ခြင်းမဲပေးခြင်းပါတီထောင်ခြင်းတွေဟာဒီမိုကရေစီစနစ်ဗမာပြည်မှာပြန်လည်ရှင်သန်ရေးအတွက်တိုက်ပွဲဝင်တဲ့လှုပ်ရက်တစ်ခုအနေနဲ့မြင်တဲ့နိုင်ငံရေးပါတီတွေနောက်ပြီးတော့မဲပေးခြင်းတဲ့လူတွေအတွက်လည်းတတော်ကိုနစ်နာစရာဖြစ်လာတယ်နောက်ပြီးတော့တစ်ဖက်ကလှုပ်တဲ့လူတွေလည်းတတော်ကိုရိုင်းဆိုင်တဲ့အလုပ်တစ်ခုဖြစ်တယ်လို့ကျွန်တော်ကတော့မြင်ပါတယ
်အခုလှုပ်ရက်ဟာနကိုကလေးကရွေးကောက်ပွဲမဝင်ဖို့ဆုံးဖြတ်ထားတဲ့ပါတီတွေလူပုဂ္ဂိုလ်တွေအတွက်ဘာမှထူးခြားမှုရှိမှာမဟုတ်ပေမဲ့ရွေးကောက်ပွဲဟာမြန်မာဒီမိုကရေစီရေးပြောင်းလဲမှုဖြစ်စဉ်အတွက်မဖြတ်မဖြစ်ဖြတ်သန်းရမယ့်အဆင့်ဖြစ်တယ်။ကာလရှည်ကြာစစ်အစိုးရအုပ်ချုပ်ရေးကနေရသားအစိုးရတရက်ပေါ်လာဖို့အခွင့်အရေးကိုဘလို့ပဲဖြစ်ဖြစ်အမိအယစုပ်ကင်သင့်တယ်လို့ယူဆပြီးရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေသူတွေအတွက်ကတော့ဦးသိန်းစိန်တဖြစ်လဲဗိုလ်ချုပ်ကြီးဟောင်းသိန်းစိန်တို့လောရက်ကြောင့်ရတိုက်တဲ့အခွင့်အရေးလေးတောင်ဆုံးရှုံးမဲ့အရေးဖြစ်နေတယ်လို့ဒေါက်တာငွန်ကျွန်းလျံကသုံးသပ်ပါတယ
်ရွေးကောက်ပွဲဝင်မဲ့ပါတီတွေအတွက်တော့ဦးသိန်းစိန်တို့လုတ်လိုက်တဲ့ကိစ္စကတတော်ကိုတပူပေါ်ဆဲဖို့ဆင့်နာအဖရဲ့ဥပဒေမဲ့လောရက်တွေကြောင့်ရတင်ရထိုက်တဲ့အခွင့်အရေးလေးတွေထဲကအခွင့်အရေးတွေအများကြီးဆုံးရှုံးစရာဖြစ်လာတယ်ဒါပေမဲ့ရွေးကောက်ပွဲဝင်တဲ့အချက်ကိုတော်လှန်ရေးတရက်အနေနဲ့သဘောထားပြီးဆက်လက်ဆိုရှာလို့တဲ့နိုင်ငံရေးပါတီတွေအနေနဲ့လည်းအဲ့ဒီအချက်ကြောင့်သူတို့မရက်သိမှုလို့ကျွန်တော်တို့မြင်ပါတယ
်ဒီနှစ်အတွင်းကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲတွေဟာမြန်မာစစ်အာဏာပိုင်တွေကတင်းအာရမအတည်ပြုခဲ့တဲ့2008ခုနှစ်အခြေခံဥပဒေကိုအတည်ဖြစ်စေမှာဖြစ်ပြီးရွေးကောက်ပွဲဥပဒေတွေဟာလည်းလုံးဝတရားမျှတမှုမရှိတဲ့အတွက်ရွေးကောက်ပွဲမှာဝင်မပြိုင်ဘူးမဲမပေးဘူးဆိုတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရှိတယ်လို့ကိုယ့်ရဲ့မဲပေးပိုင်ခွင့်ကိုတိတိယောက်ယောက်အသုံးချလိုသူတွေလည်းရှိနေပါတယ်ဒီ benefit စလုံးဟာတစ်ဖက်ရဲ့ရည်ရည်ချက်ကိုတစ်ဖက်ကအတိမတ်ပြုတင်တယ်လို့ဒေါက်တာဆလိုင်းငွန်ကျွန်းလျံကအကြံပေးပါဗျ
။ရွေးကောက်ပွဲမှာအသေးချာမဲတပြောက်မဲယုံမှာသွားပြီးမဲပေးခြင်းဖြင့်ဒီမိုကရေစီစနစ်ရရှိရေးတိုက်ပွဲဝင်လို့တဲ့ပြည်သူတွေအတွက်လည်းနာဖရဲ့ဥပဒေမဲ့လောက်ရတွေကိုထိုင်ကြည့်နေမဲ့အစားဆန္ဒမဲပေးခြင်းဖြင့်တိုက်ပွဲဝင်လို့တဲ့ရည်ရည်ချက်ကိုဆက်လက်လှုပ်ဆောင်တင်တယ်လို့မြင်တယ်။တစ်ဖက်ကလည်းမဲမပေးခြင်းပါတီမထောင်ခြင်းဖြင့်နိုင်ငံရေးတိုက်ပွဲကိုဝင်လို့တဲ့လူတွေလည်းအခြားသူတွေရဲ့ခံယူရတဲ့ချက်ကိုလေးစားသင့်တယ်လို့ကျွန်တော်ထင်တယ်။ဘာလို့ဆိုတော့မဲပေးခြင်းမပေးခြင်းဆိုတာလူတူဦးတယောက်ရဲ့ပင်ကိုအခွင့်အရေးဖြစ်တယ်။အဲ့တော့မဲပေးခြင်းဖြင့်တိုက်ပွဲဝင်လို့တဲ့လူကိုလည်းမဲမပေးခြင်းဖြင့်တိုက်ပွဲဝင်တဲ့လူကမှားတယ်မှန်တယ်ပြောလို့မရသလိုမဲမပေးလို့တဲ့လူကိုလည်းမဲပေးခြင်းဖြင့်တိုက်ပွဲဝင်လို့တဲ့လူကမှားတယ်မှန်တယ်လို့မပြောသင့်ဘူးလို့ကျွန်တော်ကတော့ယူဆပါတယ်
။အခုဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းသိန်းစိန်ဦးဆောင်တဲ့ USDP ပါတီကို နိုင်ငံရေးပါတီအဖြစ်တည်ပြုပေးဖို့စဉ်းစားတဲ့နေရာမှာရွေးကောက်ပွဲကော်မရှင်လူကြီးတွေဟာတမိုင်းအမဲဆက်ထင်ကြံမဲ့အရေးကိုထက်သွင်းစဉ်းစားရမယ်လို့လည်းဒေါက်တာစလိုင်းငွန်ကျွန်းလျံကအဆိုပြုသွားပါတယ်။အခုချိန်ထိတော့ဗိုလ်ချုပ်ကြီးဟောင်းသိန်းစင်ဟာလက်ရှိဝန်ကြီးချုပ်ယာရုကနှုတ်ထွက်မဲ့အလားအလာမျိုးမတွေ့ရသေးသလိုသူ့ရဲ့ USDP ပါတီနဲ့ USDA ပြည်ခိုင်ဖြိုးအဖွဲ့တို့အကြားအဆက်အဆက်ကိုလည်းရှင်းရှင်းလင်းလင်းမသိရသေးကြောင်းပါခင်ဗျာ။